โอเคဥဆိုင်ညွှန်လွှင်ခင်ဗျာအခုပေါ့လေ UNFC နဲ့ UNA ပေါ့လေဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပေါ့အစ်စ်ပြန်လဲရေးဆွဲဖို့အတွက်ကိုအဖွဲ့တွေပဲဖွဲ့ထားပြီးလို့သိရတယ်ခင်ဗျာဆိုတော့ကျွန်တော်နည်းနည်းပြောပြပါအောင်ခင်ဗျာဘယ်လိုပုံစံမျိုးနဲ့ဖွဲ့ထားတာလဲခင်ဗျာ
โอเคครับเนี่ยโดนแค่4 5ရက်လောက်ကနေပြီးတော့ဒီ UNF ကနေပြီးတော့သူတို့ဖွဲ့ထားတဲ့အဖွဲ့နဲ့ time table လေးပေါ့เนาะကျွန်တော်စီပို့လိုက်တယ်အဲ့ဒီမှာကအဖွဲ့3ဖွဲ့သူကဖွဲ့ထားတယ
်ဖွဲ့ခွဲ3ဖွဲ့ဖွဲ့ထားတာပေါ့အဲ့ဒါမဟုတ်တာ
ဟုတ်ကဲ့အဖွဲ့ခွဲ3ဖွဲ့ဖွဲ့ထားတယ
်ဟုတ်ကဲ့
အဲ့ဒီမှာဒီကြေးရဲ့ဖွဲ့မှာ4ဦးနဲ့ဖွဲ့ထားတာကျွန်တော်တွေ့ရတယ်သူရဘူဂျူကြီးအန်ဘန်လာရဲ့ခွန်မာကိုဘန်းရဲ့ကွန်ထရိုးဦးရဲ့ဤတာရဲ့ကျွန်တော်တွေ့ရပါတယ်နောက်တစ်ခါကြရတော့အကြံပေးအဖွဲ့ပေါ့ကြံပေးဖွဲ့တော့နိုင်ငံသားတွေကြားပါတယ်အလုံး5ယောက်နဲ့ဖွဲ့ထားတာတွေ့တယ်ဟာနော်မီဦးရဲ့ဦးရဲ့ထုတ်ကြတော့မြန်မာလူမျိုးအစ်ကိုပဲတွေ့ရတယ်နောက်တစ်ဖွဲ့ကဒီမူချမ်းရေးဆွဲရေးကော်မတီပေါ့မူချမ်းရေးဆွဲရေးကော်မတီမှာသူ19ယောက်နဲ့ဖွဲ့ထားတယ်19ယောက်မှာအဖွဲ့ကောင်းဆောင်ကကန်နယ်ခွန်အုပ်ကဒုတိယကောင်းဆောင်နံပါတ်1ကဦးဆိုင်ညွန့်လွယ်နံပါတ်2ကဦးမျိုးဝင်နိုင်လီကွမ်းကအတွင်းမူနောက်ကနေလဖိုင်လာလာရှိလာနောက်မစ္စတာခွန်ဆာမခေါ်နောက်ဦးမြင့်သိရှေမျိုးတာအဲ့ကျွန်တော်တွေ့ရပါတယ်ဦးလောမာမီစုပွင့်တွေ့ရပါတယ်
ဟောအမျိုးသမီးအဖွဲ့တွေဘာလို့ပါပါတယ်တင်တယ်တော်မီစုပွင့်တော့ဘာလို့ပါတယ်ဆိုတော့အမျိုးသမီးအဖွဲ့တွေဘာလို့ပါဟုတ
်ကဲ့ကအဲ့နာမည်တော့မထည့်တာဘူးသူစုံအောင်တော့လုပ်ထားပါလေခါကျတော့ KNU member နာမည်မကြည့်သေးပါဘူးသူတို့ဆရာနာမည်တောင်းထားတယ်ထင်တယ်နောက်ပြီးတော့မြောက်ပိုင်းကဒီငင်းငယ်ရေးဖွဲ့ဖြစ်ပါတယ် NBF နောက် 88 generation ဆိုတာလည်းတွေ့တယ် SYCB ဆိုတာလည်းတွေ့တယ်အဲ့လိုမျိုးကလူတွေစုံအောင်တော့သူ CSO တွေပါကထည့်ဖွဲ့ထားတာတွေ့ပါတယ
်ဟုတ်ကဲ့ဆိုအဓိကသူတို့ကပေါ့လေအချိန်အတိုင်းတာအပြင်ဘလောက်အတွင်းမှာရေးဆွဲမယ်ဆိုတာရောပါပါလားခင်ဗျာ
ဟုတ်ကဲ့သူ time table ရကျတော့ဩဂတ်စနေစပဲပြီးတော့သူကနိုဝင်ဘာ last week တိကျသွားပါပဲ
2013ခုနှစ်နိုဝင်ဘာပေါ့
အတွင်းမှာပဲပြီးမယ်ထင်တယ်ဟုတ်ကဲ
့ဟုတ်ကဲ့နောက်တစ်ခုကသူကပြန်ပြီးတော့ပြည်သူတွေချပြတဲ့ကိစ္စတို့အဲ့ဒီဟာရောအချိန်စရာထဲမှာရေးဆွဲထားတာပါလားခင်ဗျာ
မပါသေးဘူးဗျအဲ့တည်းမှမပါသေးဘူးဗျ drop ရတဲ့ system ရောက်ပါဗျအဲ့နောက်ပြီးတော့ပါပဲချပြမယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒါဆို November လနောက်ပိုင်းမှာ
3ကလောက်မှချပြနိုင်တ
ယ် November လကုန်ပိုင်းမှာချပြမယ်သဘောရှိတယ်
ဟုတ်ကဲ့ချပြနိုင်မယ်တ
ယ်ဟုတ်ကဲ့သူကဆရာတို့ UN ပေါ့လေပြည်တွင်းမှာရှိတဲ့တိုင်းရင်းသားပါတီတွေပေါ့လေဆိုတော့ဒီအဖွဲ့တရားရဲ့အခန်းကဏ္ဍရောဘယ်လိုရှိပါလဲခင်ဗျ
ကျွန်တော်တို့ကတော့ရန်နဲ့တဘောပဲဖြစ်ပါပဲကျွန်တော်တို့အပြင်မှာလဲသွားမလုံနိုင်ဘူးဆိုတော့အခုကတော့ဘယ်လိုညှိထားလဲဆိုတော့သူတို့ဆရာပြီးသူတို့ရင် drop လုပ်မယ်ပေါ့နော်ကြံပေးအဖွဲ့တွေနဲ့လုပ်ပြီးတော့သူတို့ကျွန်တော်တို့စီပို့ပေးမှာပါအဲ့ဒီအချိန်ကျမှကျွန်တော်တို့ UN ကပြန်ထိုင်မှာပါသူတို့ border တွေပြင်ဆင်ရှိတယ်ဖြုတ်ဆဲရှိတယ်အဲ့မှာပြန်အပြန်လာလို့ပဲတွားမှာပဲအလုပ်ဖြစ်မယ
်ဟုတ်ကဲ့အခုဆောင်ရွက်ချက်ကတော်အနေနဲ့ရလဲပဲဒီဆောင်ရွက်နေတာရှိတယ်သူတို့ကတော့လွတ်တော်ကတော့သူကပြင်ဆင်မှုအတွက်ပေါ့လေဆရာတို့ကတော့အသိရေးဆွဲတဲ့အဆင့်ပေါ့လေဆိုတော့ဒီနှစ်ခုကငင်းမြိုင်သဘောမျိုးတွားနေလားဒါမှမဟုတ်ပူတွဲပြီးတော့ဆောင်ရွက်ဖို့ရရှိသလား
ကျွန်တော်တယောက်တည်းသဘောထားတော့အမြင်ပေါ့နော်အမြင်ကတော့လောလောဆယ်ပါတော့မြင်းမြိုင်သွားနေတာပဲဒါပေမဲ့တစ်ချိန်မှာတော့ဆုံရမှာပဲမဆုံလို့မရဘူးအခုအင်တာဗျူးတချို့တော်များများမှာကျွန်တော်မေးတယ်ဒီဟာကအဲဘယ်လိုလဲဆိုတော့ဒါကဒီ drop ပေါ်လာလို့ရှိရင်ဒီ drop ပါ UNSC နဲ့ UNA နဲ့ဖွဲ့ရင်းတစ်ခုရဲ့သဘောထားပဲဖြစ်မှာပဲတကယ်လို့လွတ်တော်တဲ့ကလှုပ်တဲ့ဥစ္စာပေါ့နော်သူတို့ဘယ်လိုပြင်မလဲမပြင်ဘူးလားအဲ့ဒါသူတို့ဥစ္စာလဲအဲ့သူတို့ဥစ္စာတစ်ခုပဲဖြစ်မှာပဲ
โอเค
နောက်တခြားသူဒီထဲမှာမပါတဲ့အဖွဲ့ကြီးတွေစပ်ပေါင်းစုတွေပါလေဥပမာသာပြင်တာ NBF တို့လည်းရှိမှာပဲသူတို့လည်းသူတို့ drop လည်းရှိမှာပါပဲဒီ drop တွေကိုကင်ပြီးတော့မှကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေမှာဆက်ပြီးဆွေးနွေးရမှာပါโ
อเค
ကျွန်တော်တို့အဲ့လိုပဲမြင်တယ
်โอเคဒီအခြေအနေကြည့်လို့ရှင်ပေါ့လေဒီဖွဲ့စည်းပုံအခြေခံဥပဒေကြီးပေါ့လေပြန်လည်ရေးဆွဲတဲ့အနေအထားကအချိန်တော်တော်ယူရမယ့်အနေအထားများဖြစ်နေမလားခင်ဗျ
ဟုတ်တယ်ဟုတ်တယ်ယူရမယ်လို့ထင်တယ်ယူရမယ်လို့ထင်တယ်အစိုးရဘက်ကတော့သူကလွတ်တော်အနေနဲ့သင်ပြင်မယ်ပြီးတော့အဲ့လွတ်တော်အခြေခံဥပဒေမှာသတ်မှတ်ထားတဲ့အဲ့ဒီ referendum လုပ်တာဆိုပါလို့လို့လေလူရရလုပ်မယ်ဆိုတာအဲ့ဒီသဘောထားမျိုးပါ
ဟုတ်ကဲ့ခင်ဗျာအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ပါပြီခင်ဗျာကျေးဇူးတင်ပါတယ်